ော်ဗိုမျော်လင့်တော်တတ္တမနှင့်အတင်းတော်ရဲ့ရေဒီယိုအစီအစဉ်ဖြစ်တဲ့ AWR မျော်လင့်ခြင်းအတန်လွင့်အစီအစဉ်ကိုစတင်တန်လွင့်မှာဖြစ်ပါတယ်ရှင
်တော်ဒါရှင်များခင်ဗျာ AWR မြန်မာမျော်လင့်ခြင်းအတန်ဓမ္မရေဒီယိုအစီအစဉ်ကိုနက်6ນາရီမိနစ်30မှ8ນາရီထိ16မီတာကီလိုဟတ်10653ညညာပိုင်း9နိုင်မှ9နိုင်မိနစ်30အထိ19မီတာကီလိုဟတ်10935မှနေ့စဉ်အတန်လွင့်ပေးနေပါတယ်ခင်ဗျာ
ဒေါက်တာရှင်များရှင်ဒီကနေ့ထုတ်လွှင့်တင်ဆက်ပေးမယ့်အစီအစဉ်တွေကတော့ကျမ်းမာပျော်ရွှင်လူပေါင်းတွင်အစီအစဉ်တရားဒေသနာတော်အစီအစဉ်အထွေထွေဘုဒ္ဓအစီအစဉ်တို့ဖြစ်ပါတယ်ရှင်တော်ဒရှင်များရှင်အာရောချံပရမလာဘန်ကျမ်းမာခြင်းသည်လူသားတိုင်းအတွက်အထူးအရေးဖြစ်ပါတယ်။ဒါကြောင့်ကိုရောစိတ်ပါကျမ်းမာရှင်လန်းစီဖို့ကျမ်းမာခြင်းတွင်ကောင်းကိုတင်ဆက်ပေးလိုက်ပါတယ်ရှင်။
ရှင်ကျန်တန်တော်တာရှင်မိတ်ဆွေများတို့ရှင်ကျမပြောရွှင်လူပေါင်းတွင်အစီအစဉ်လေးမှာတဘာဝကုထုံများနဲ့ကုသလို့ရရှိနိုင်တဲ့ဤလမ်းများကိုတင်ပြပေးသွားမှာဖြစ်ပါတယ်တော်တာရှင်များရှင်ဒီနေ့မှာတော့ရေယုံနာကိုတဘာဝကုသဤတွင်နဲ့ဘလို့ကုသလို့ရနိုင်တယ်လဲဆိုတဲ့အကြောင်းကိုဖော်ပြပေးသွားမှာဖြစ်ပါတယ်တော်တာရှင်များရှင်ရေယုံနာကပြင်းထန်တဲ့ virus ပိုးကြောင့်ဖြစ်တဲ့ရာနာတစ်မျိုးဖြစ်ပါတယ်ရေယုံနာကအရေးကြီးဖူးလေးတွေနဲ့အစုအဖွဲ့ရှိပြီးဖြစ်ပြီးတဲ့နေရာမှာထက်မှန်ဖြစ်ပွားတတ်ပါတယ်။သောတာရှင်များရှင်ရေယုံနာကိုတဘာဝဆေးပင်ဆေးမြစ်တွေနဲ့ကုသရရှိနိုင်ကြောင်းကိုလည်းတင်ပြပေးခြင်းပါတယ်။သောတာရှင်တို့အနေနဲ့တရုတ်စကားအဖြူပင်ကိုသိကြမှာပါ။တရုတ်စကားအဖြူပင်ရဲ့အရွက်ကိုညှစ်ပြီးအရေးကိုထုတ်ယူလိုက်ပါ။အဲ့ဒီအရေးနဲ့ရေယုံဖြစ်နေတဲ့နေရာမှာတစ်နှစ်သုံးချိန်လိမ့်ပြမယ်ဆိုရင်ရေယုံနာကိုတတပြောက်ကင်းစေပါတယ်ရေယုံနာပြောက်ကင်းစေဖို့အသုံးပြုနိုင်တဲ့ဒုတိယသဘာဝကုသနည်းကတော့နှွေသားကြီးအရွက်နဲ့အခောက်ကိုတောက်တောက်ဆင်းပြီးခွက်တဝက်စာထဲမှာစီကိုထမင်းစားဆုံးနှဆုံးနဲ့ရောမှွေလိုက်ပါပြီးတဲ့နောက်မှာတော့ရေယုံနာပေါ်တစ်နှစ်သုံးချိန်လိမ့်ပြမယ်ဆိုရင်ရေယုံနာကိုတတပြောက်ကင်းစေပါတယ်ရေယုံနာကိုပြောက်ကင်းစေတဲ့တတိယသဘာဝကုသနည်းကတော့ပွေးမဲစရီအရွက်ကိုညှစ်ပြီးထွက်လာတဲ့အရေးကိုရေယုံအနာအပေါ်တစ်နှစ်သုံးချိန်လိမ့်ပေးမယ်ဆိုရင်ရေယုံနာကိုပျောက်ကင်းစေပါတယ်။သောတာရှင်များရှင်ရေယုံနာကိုကုသပျောက်ကင်းစေတဲ့နောက်ဆုံးသဘာဝကုသနည်းကတော့မြောက်ဥအစေနဲ့ကုသတာပဲဖြစ်ပါတယ်။မြောက်ဥအစေဆယ်စိတ်ကိုထောင်းပြီးစီကိုထမင်းစားဆုံးနှစ်ဆုံးနဲ့ရောလိုက်ပါ။အဲ့ဒီနောက်မှာတော့၅မိနစ်အပူပေးလိုက်ရမှာဖြစ်ပါတယ်။ရရှိတဲ့ဆေးရည်နဲ့ရေယုံနာကိုတစ်နှစ်သုံးချိန်လိမ့်ပေးမယ်ဆိုရင်တတပြောက်ကင်းစေပါတယ်တောဒရှင်များရှင်ယခုတင်ပြပေးခဲ့တဲ့အကြောင်းအရာကတော့ဆေးဘက်ဝင်အပေများနဲ့ရေယုံနာကိုကုသပြောက်ကင်းစေတဲ့တဘာဝဆေးနီအကြောင်းပဲဖြစ်ပါတယ်တောဒရှင်များအားလုံးယောဂဗျာအပေါင်းမှကင်းဝေးကြပါစေလို့ဆုတောင်းပေးလိုက်ရပါတယ်ကျေးဇူးတင်ပါတယ်ရှင်
ောတာရှင်များရှင်တရားဒေသနာတော်ကိုတိတ်ခါတော်ရဓမ္မဆရာဦးတိမ်မောင်ဆန်းမှဟောကြားဝင်ငါပေးမှာဖြစ်ပါတယ်ရှင်။နားတော်တာဆင်ရင်ခွန်အားယူကြပါစို့
။ချက်တော်တာရှင်ဓမ္မမိတ်ဆေပေါင်းတော်မင်္ဂလာပါ။ချက်တော်မိတ်ဆေများအားလုံးပေါ်ဘုရားသခင်ထံကကြော်ဝအများပြားစွာသောကောင်းချီးမင်္ဂလာဖြားဖြားသွန်လောင်းချပေးပါစေ။ချက်တဲ့မိတ်ဆေပေါင်းတို့ဒီကနေ့မှာဆက်လက်ပြီးတော့ကြားနာအမယ်သတင်းစကားကတော့လော်ကီဘန်နာတွေထက်အဖိုးထိုက်တန်ပါတယ်။လော်ကီဘန်နာတွေထက်အဖိုးထိုက်တန်ပါတယ်ဆိုတဲ့သတင်းစကားကိုပေးသွားမှာဖြစ်ပါတယ်။ချစ်တဲ့မိတ်ဆွေပေါင်းတို့ယနေ့လော်ကီဘန်နာထက်ဖိုးထိုက်တန်တဲ့အရာကတော့ဘယ်အရာမှမရှိပါဘူးအဲ့ဒီအချင်းအရာကတော့ဖယားသခင်ကိုကြောက်ရွံ့ယိုသေးတဲ့စိတ်တဘောပဲဖြစ်ပါတယ်ဖယားသခင်ကိုကြောက်ရွံ့ယိုသေးတဲ့စိတ်တဘောဟာလော်ကီဘန်နာတွေထက်အဖိုးထိုက်တန်တဲ့အရာဖြစ်ပါတယ်ဒါကြောင့်သုတ်တန်ကြံခန်း25ပိုင်းငယ်16မှာနောက်ဆက်ချင်းနဲ့ချင်း၍ကြီးစွာသောစီးစိမ်ထက်ထာဝရဘုရားကိုကြောက်ရွံ့ခြင်းနဲ့ရှင်သောအောက်ဆာအနေငယ်သည်တာ၍ကောင်း၏။ကြောက်ရွံ့ယိုသေးတဲ့စိတ်တဘောထားနဲ့အသိဉာဏ်ပညာကိုပိုင်ရွေးချယ်မှုနဲ့အစာပြုရမှာဖြစ်ပါတယ်။နေရမိမှာစာမတော်ရှင်လည်းပဲခန်းနေရမိခန်းကြီး1ပိုင်းငယ်17မှာ"အိုးဘုရားရှင်ကိုတော်ကြုံပြုသောပရဏစကားနဲ့နာမတော်ကိုယိုသေးခြင်းသောကျွန်တော်များပြုတ်သောပရဏစကားကိုနားထောင်တော်မူပါကိုတော်ကျွန်ကိုယနေ့ကောင်းချီးပေးတော်မူပါဤလူရှိမှမျက်နာရပါမည်အကြောင်းကယ်မတနာတော်မူပါဟုဆုတောင်းလေ၏ချစ်တဲ့မိတ်ဆွေပေါင်းတို့ယိုသေးလေးမျက်ချင်းနဲ့ဆိုင်တဲ့စိတ်တဘောထားကိုရွေးချယ်ခြင်းအားဖြင့်သာရရှိမယ်ဆိုတဲ့အကြောင်းကိုရှောလမုန်မင်းကြီးကဆိုထားပါတယ်ဒါကြောင့်တုတ်တန်ကြံခန်းကြီးတက်ပိုင်ငယ်28 30ကိုကြည့်မယ်ဆိုရင်လည်းပဲထိုအမှုရောက်တော့သူတို့သည်ငါကိုခေါ်တော်လဲငါမထူငါကိုစူးစား၍ရှာတော်လဲမတွေ့ရကြအကြောင်းမူကားသူတို့သည်ပညာအတတ်ကိုမုံကြ၏ချစ်တဲ့မိတ်ဆွေထာဝရဘုရားကိုကြောက်ရွံ့တော်သောကိုအလိုမရှိကြငါတတိပေးခြင်းကိုအလင်းနားမခံကြငါဆုံးမခြင်းရှိသမျှကိုမထီမဲ့မြေပြုကြ၏ဆိုပြောနောက်ကပတ်တော်ကဖော်ပြထားတယ်။ဣတိလလူမျိုးကြာရှုံးတဲ့အကြောင်းရင်းကတော့ကြောက်ရွံ့ယိုသေးတတ်တဲ့စိတ်တဘောထားကိုထုတ်လုပ်ပေးတဲ့ဘုရားသခင်ကိုမရွေးချယ်တဲ့အတွက်ကြောင့်သူတို့ကြာရှုံးရတာဖြစ်တယ်။စိတ်နှလုံးသားထဲမှာဘုရားသခင်ထဲ့ပေးဖို့ထုတ်လုပ်ပေးဖို့တတ်နိုင်တဲ့ဘုရားသခင်ကိုရွေးချယ်ဆုံးဖြတ်ပါမိတ်ဆွေ။ဘုရားသခင်ကိုရွေးချယ်တာဟာတန်ရှင်းသောဝိညာဉ်တော်ရဲ့လှုပ်ဆောင်မှုကိုလက်ခံခြင်းပဲဖြစ်ပါတယ်။ဝိညာဉ်တော်ရဲ့ရှေ့ဆောင်မှုအောက်မှာဆိုရှင်ကြောင်းရုံယိုတည်တဲ့စိတ်တဘောထားကိုတင်ကြားလေ့ကျက်ရပါမယ်။ချစ်တဲ့မိတ်ဆွေပေါင်းတို့စာလကျမ်းခန်း34ပိုင်းငယ်17မှာအချင်းသူငယ်တို့လာကြလော။ငါစကားကိုနားထောင်ကြလော။ထာဝရဘုရားကိုကြောင်းရုံခြင်းတရားကိုတင်တို့အားငါတော်တင်ပြီ။ကြောင်းရွံ့ယိုသေးတဲ့စိတ်တဘောထားကိုအမြဲလေ့လာသင်ကြားရမယ်။နေ့စဉ်အချိန်တိုင်းမှာလူမှုဆက်ဆံရေးနဲ့ဆိုင်တဲ့အရာတွေကိုသင်ကြားရမယ်။ဖယားသခင်ကိုကြောင်းရွံ့ယိုသေးခြင်းအဓိပ္ပာယ်အလုံးကိုသဘောပေါက်ဖို့ရန်အတွက်တမာကျမ်းစာထဲမှာဖော်ပြထားတဲ့အချက်အလုံးကိုသိရှိဖို့လိုအပ်ပါတယ်ချစ်တဲ့မိတ်ဆွေ။ကြောင်းရွံ့ယိုသေးတဲ့စိတ်တဘောထားကိုကျမ်းစာထဲမှာဖော်ပြသမျှအလုံးလေ့လာရမှာဖြစ်ပါတယ်။ကျမ်းသာကိုခြံလက်ထားလို့မရဘူးကျမ်းစာထဲမှာဖော်ပြထားသမျှအရာအလုံးကိုကျွန်တော်ကနိုင်နိုင်ချွတ်ချွတ်လေ့လာရမှာဖြစ်တယ်။ကြောင်းရုံယိုသေးတဲ့စိတ်တဘောထားဟာစိန်နဲ့တူတယ်။မျက်နှာပြင်အမျိုးစုံညင်ညာမှုရှိတယ်။ကြောင်းရုံယိုသေးခြင်းကိုးကွယ်ခြင်းချီးမွမ်းခြင်းလေးစားနာခံခြင်းကိုးစားခြင်းအလုံးဟာဆက်နွယ်နေပါတယ်။ဖန်ဆင်းရှင်ဘုရားဟာလူသားအားလုံးရဲ့အရင်မြစ်ဘူမိနဲ့တန်ဖြစ်သောကြောင့်ကြောင်းရွံ့ယိုသေးခြင်းကိုကျွန်တော်တို့ရွေးချယ်ရမှာဖြစ်ပါတယ်။စာလံကျမ်း33ပိုင်းငယ်6ကနေ9မှာထာဝရဘုရား၏နှုတ်ကပတ်တော်အဖြစ်မိုးကောင်းကင်ကို၎င်းနှုတ်အသက်အဖြစ်မိုးကောင်းကင်တစားများကို၎င်းဖန်ဆင်းတော်မူ၏။တမုန်တရားရေကိုစုပုံစုဝေးစေတော်မူ၏။နဲ့နဲတော်တမုန်တရားကိုလည်းလုံကြုံရရက်၌တူထားတော်မူ၏။ထာဝရဘုရားကို မြေကြီးတစ်ပြင်လုံးကြောက်ရွံ့စေ။လောကီနိုင်ငံသားအပေါင်းတို့သည်ရှိုးတည်လေးမြကြစေ။အကြောင်းမူကားထာဝရဘုရားမွတ်ဆို၍မွတ်ဆိုတော်မူသည့်အတိုင်းဖြစ်၏။အမိန်တော်ရှိ၍အမိန်တော်ရှိသည့်အတိုင်းတည်လျက်နေ၏။ဖျားသခင်ကြောင့်အရာခတ်သိမ်းဖြစ်ပေါ်လာသလိုဖျားသခင်မပါရင်ကျွန်တော်တို့ဘာကိုမှပြုတ်လုံနိုင်မှာမဟုတ်ပါဘူးချစ်တဲ့မိတ်ဆွေ။ယရမိနာကနေကြံခန်းကြီး30ပိုင်းငယ်6ကနေ9နှစ်ကိုကြည့်တဲ့ခါမှာလည်းပဲ"အိုးထာဝရဖျား"ကိုတော်နဲ့အဘယ်သူမျှမတူပါကိုတော်သည်ကြီးမြတ်တော်မူ၏နာမတော်သည်လည်းတကိုးတော်အားဖြင့်ကြီးမြတ်တော်မူ၏"အိုးလူအမျိုးမျိုးတို့၏ဘုရင်ကိုတော်ကိုကြောက်တင့်သည်ဖြစ်၍အဘယ်သူသည်မကြောက်ဘဲနေရပါမည်နည်းအမျိုးမျိုးသောပညာရှိအပေါင်းတို့၌၎င်းခတ်သိမ်းသောတိုင်းနိုင်ငံတို့၌၎င်းကိုတော်နှင့်တူသောသူတစ်စုံတစ်ယောက်များမရှိပါဒီနေ့ဖျားသခင်လို့ပြောတဲ့ခါမှာဘယ်အရာနဲ့မှကျွန်တူနိုင်လို့မရဘူးအနန္တတကုရှင်ဖျားသခင်ဖြစ်ပါတယ်ဒါကြောင့်ယုံကြိုတည်တဲ့စိတ်တဘောထားကဖျားသခင်ဖြစ်တော်မူတဲ့အတိုင်းသိမြင်ခြင်းပဲဖြစ်တယ်မိတ်ဆွေပေါင်းတို့ငါဖြစ်တော်မူသည့်အတိုင်းငါဖြစ်သည်ဟုဆိုသောဖျားသခင်ဖြစ်သည့်အတိုင်းမြင်ခြင်းပဲဖြစ်ပါတယ်။ဒါကြောင့်ဟေရှာနဂရကျမ်းခန်းကြီး52ခုပိုက်ငယ်15မှာအကြောင်းမူကားတန်ရှင်းခြင်းဟုနာမရှိတော်မူထသောအနန္တကာလဒီဟုသောဘုံဗိမာန်၌စံတော်မူထသောအထူးအမြတ်ဖြစ်တော်မူထသောဖယားမိန်တော်မူသည်ကားငါသည်မြင့်မြတ်တန်ရှင်းသောအရ၌နေ၏။စိတ်နှိမ့်ချသောသူနှင့်နှလုံးကြေကွဲသောသူတို့၏စိတ်ဝိညာဉ်အသက်ရှင်စေခြင်းကကြေကွဲနှိမ့်ချသောစိတ်တဘောရှိသောသူတို့၌လည်းငားနေ၏ချစ်တဲ့မိတ်ဆွေပေါင်းတို့ကျွန်တော်တို့ ਨੇ ဘလောက်နီးကပ်စွာတည်ရှိနေတယ်ဆိုတဲ့အကြောင်းကိုခံစားမှုနဲ့အတူဖရာသခင်ကိုကြောက်ရွံ့ရိုသေတဲ့စိတ်တဘောကိုဖြစ်ပေါ်လာသေးပါတယ်ဒီတို့ကြောင့်ကျွန်တော်တို့ရဲ့အသက်တာမှာဖရာသခင်၌ကျွန်တော်ဘလောက်တည်ရှိနိုင်မလဲဘုရားသခင်ကကျွန်တော်နဲ့အတူရှိတော်မူတဲ့ဘုရားဖြစ်တယ်။ဘုရားသခင်ကတကယ်မြင့်မြတ်တော်မူတဲ့ဘုရားဖြစ်တယ်။နောက်တရားဟောကြံခိုင်း73ပိုင်းငယ်လေးမှာသင်တို့ဤဘုရားသခင်ထာဝရဘုရားနောက်တော်သို့လိုက်ကြရမည်။ကြောင်းရုံသောစိတ်နှင့်ပညာတော်တို့ကိုစောင့်ရကြမည်။စကားတော်ကိုနားထောင်လျက်ဝတ်ပြု၍ကိုတော်၌စည်းကပ်မိဝဲကြရမည်။ချစ်တဲ့မိတ်ဆွေများအားလုံးဒီနေ့ကျွန်တော်အားလုံးရဲ့ဘန္နာတော်ကျွန်တော်အတွက်တံပိုးဖြတ်လို့မရနိုင်တဲ့အဓိကပဲဘန္နာကတော့ဖရာသခင်ကိုယိုသိခြင်းဟာကျွန်တော်အတွက်တကယ်မော်မြတ်သောဘန္နာဖြစ်တယ်။အဲဒီအတွက်ကြောင့်ဒီနေ့ကျွန်တော်ရဲ့တက်တာမှာမော်မြတ်သောဘန္နာကိုကျွန်တော်အားလုံးကပိုင်ဆိုင်နိုင်ဖို့ရန်အတွက်ဒီနေ့ချစ်တဲ့မိတ်ဆွေသင်ပါလို့ရမလဲ။ဖရာသခင်ထာဝရဖျားနောက်တော်သူလိုက်ရမှာဖြစ်တယ်။တရားဝင်ကြံခိုင်း73ပိုင်းငယ်လေးကအတိအလင်းဖော်ပြတာတယ်။ဘုရားသခင်ကိုကြောက်ရွံ့တဲ့စိတ်နဲ့ဘုရားသခင်ကိုယိုသေးလေးစားတဲ့စိတ်နဲ့ကျွန်တော်ဘာလုပ်ရမလဲပညာတော်တို့ကိုစောင့်ရမယ်ဘုရားရဲ့စကားကိုကျွန်တော်နားထောင်လျက်ကျွန်တော်ဘုရားသခင်ကိုအမြဲတမ်းပဲဝတ်ပြုရမယ်ချီးမွမ်းရမယ်ဒါမှမကပဲနဲ့နေ့ရက်စဉ်တိုင်းကိုတော် night ကျွန်တော်အားလုံးစိတ်ကပ်ပြီးတော့မိဝဲကြရမှာဖြစ်တယ်ဒါမှသာလျှင်ကျွန်တော်ရဲ့အသက်တာဟာဘုရားသားဘုရားသမီးအစ်စ်အမှန်နဲ့ဘဝမှာဆိုရှင်ကျွန်တော်ရပ်တည်နိုင်မှာဖြစ်တယ်လောကရဲ့အလယ်မှာဘုရားသခင်ရဲ့ဘုန်းတော်ကိုထင်ရှားနိုင်မှာဖြစ်တယ်။လောကရဲ့အလယ်မှာကျွန်တော်အားလုံးကဘုရားသခင်ရဲ့ဂုဏ်တော်ကိုလည်းပဲချီးမွမ်းရည်တွက်နိုင်မှာဖြစ်တယ်။ဒီတော့ယနေ့ကျွန်တော်ရဲ့အသက်တာမှာလောကီဘန္နာတွေထက်အဖို့ထိုက်တန်နေဆိုတဲ့ဘုရားသခင်ကိုကြောက်ရွံ့ယိုသေးတဲ့စိတ်တဘောထားမျိုးသင်တို့ရဲ့နှလုံးသားထဲမှာမွေးဖွားနိုင်ပါစေ။သင်တို့ရဲ့နှလုံးသားထဲမှာဆိုရှင်ဘုရားသခင်ကတော်တွင်ပေးမှာဖြစ်တဲ့အတွက်ကြောင့်လက်ခံတဲ့သားသမီးရောက်တိုင်းဖြစ်ကြပါစေ။ဒီနေ့ကစပြီးတော့ဘုရားသခင်ကိုကြောင်းရွံ့ယိုသေးတဲ့စိတ်သဘောထားအပြည့်ဝသင်ရဲ့ဘဝတတမှာရှိခြင်းအပြင်သင်ရဲ့တတဟာစိတ်ချမ်းသာခြင်းကိုယ်ဤချမ်းသာခြင်းနဲ့အမြဲတမ်းပဲကြံတိုင်းအောင်၍စောင့်တိုင်းမြောက်ပြီးတော့ဘုရားကောင်းကြီးပေးတဲ့ကောင်းကျိုးချမ်းသာအပြည့်ဝခံစားဆန်စားရပါစေကြောင်းဆုတောင်းဆန္ဒပြုလိုက်ပါတယ်။ချစ်တဲ့မိတ်ဆွေများအားလုံးပေါ်ဘုရားကောင်းကြီးချပေးပါစေ
။ကလေးတို့ဒီနေ့မှာတော့ကလေးတို့ရဲ့တဘာဝပတ်ဝန်းကျင်ဆိုတဲ့အကြောင်းအရာလေးကိုကလေးတို့အတွက်ပြောပြပေးမယ်နော်။မင်္ဂလာပါကလေးတို့ရေ။တဘာဝပတ်ဝန်းကျင်ဆိုတာကိုကလေးတို့သိပါသလား။ကလေးတို့နေထိုင်တဲ့ကဘာမြေကြီးရဲ့ပတ်ဝန်းကျင်ရှိတဲ့မြေတုရေတုရှူဆိုင်နေရတဲ့လေ ကလေးတို့မြင်တွေ့နေရတဲ့ကောင်းကင်ပြားကြီးမြက်ပင်လေးတွေရင်းကြီးရေမော်ပင်စတဲ့အပင်ငယ်လေးတွေကစားလို့တစ်ပင်တစ်တော်ကြီးတွေကကလေးတို့ရဲ့သဘာဝပတ်ဝန်းကျင်ပဲပေါ့မျက်စိနဲ့မမြင်ရတဲ့ဘက်တီးရီးယားပိုးမွားတွေတကြွကြွအောင်မြင်နေတဲ့ငှက်ကလေးတွေပန်းမွင့်လေးတွေပေါ်ဟိုမာဒီမာပြန်ဝဲနေတဲ့ပြားပဒုံလိပ်ပြာတွေတဲ့အပါဝင်သမင်းကြားဆင်းစတဲ့အကောင်ကြီးတွေကလည်းကလေးတို့ရဲ့ပတ်ဝန်းကျင်မှာရှိတဲ့တဘာဝပတ်ဝန်းကျင်ပဲဖြစ်တယ်။ကဲဒီလိုကြီးငယ်မိသင်လေးတွေပြန်ဝဲနေတဲ့လိပ်ပြာလေးတွေရောင်စုံပန်းမွင့်လေးတွေနဲ့ပြည့်စုံတဲ့တဘာဝပတ်ဝန်းကျင်ကိုကလေးတို့မျက်စိနဲ့မြင်ယောင်ကြည့်ရနဲ့ပဲစိတ်ကြည်နူးစပွဲရှိရင်မဟုတ်လား။ဒီတဘာဝပတ်ဝန်းကျင်ထဲမှာရှင်သန်နေထိုင်တဲ့တက်ရှိအပင်တွေတရဝါတွေကိုဇီဝမျိုးစုံမျိုးကွဲတွေလို့လည်းပြောလို့ရတယ်။တို့လူသားတွေကလည်းဇီဝမျိုးစုံမျိုးကွဲထဲမှာပါဝင်နေဆိုတာလေသတိထားရမယ်နော်အဲ့ဒီဇီဝမျိုးစုံမျိုးကွဲတွေတစ်ခုနဲ့တစ်ခုအပြန်အလှန်မိခိုနေထိုင်ကြတာကိုတဘာဝပတ်ဝန်းကျင်ဂေဟာစနစ်လို့ခေါ်တယ်ဥပမာအနေနဲ့ပြောရရင်ဒီကမ္ဘာမြေကြီးပေါ်မှာတက်ရှိတွေရှင်သန်နေထိုင်ဖို့အတွက်အစာနဲ့ရေကအဓိကဖြစ်တယ်တစ်ပင်ပန်းမှန်တွေကလည်းတက်ရှိတွေဖြစ်တဲ့အတွက်သူတို့အတွက်အစာနဲ့ရေလိုအပ်တယ်ပင်တွေကသူတို့ရဲ့အစာကိုမြေစီလွှာကရရှိတယ်သူတို့ရဲ့အောက်ခြေမှာရှိတဲ့ရေတောက်မြစ်တွေကနေရေကိုစုပ်ယူတယ်။ဒီနောက်မှာတော့အပင်တွေကအောက်ဆီဂျင်ကိုထုတ်လွှတ်ပေးတယ်။ဒုလူသားတွေအပါအဝင်တက်ရှိတွေကအောက်ဆီဂျင်ကိုရှူရှိုက်ပြီးအသက်ရှင်ရတယ်မဟုတ်လား။လိပ်ပြာပဒုံနဲ့ပြားလေးတွေကပန်းမွင့်လေးတွေပေါ်မှာပန်းဝူရည်တွေစားသုံးရင်ပန်းဝူလေးတွေကသူတို့ရဲ့ခြေထောက်လေးတွေမှာကပ်ပါသွားပြီးတပင်နဲ့တပင်ဝတ်မုံကူးခြင်းဖြင့်အပင်တွေမျိုးပွားမှုအတွက်အထောက်အကူဖြစ်စေတယ်။တခါသမီးတရေစားတဲ့အရွက်စားတရဝါလေးတွေကအရွက်တွေကိုစားတယ်ကြာချင်းသိကျသိစားတဲ့အသားစားတရဝါတွေကတော့သမီးလေးတွေတရေလေးတွေကိုစားတယ်အဲ့လိုတစ်ခုနဲ့တစ်ခုအပြန်လန်စားသုံးကြတာကိုအစာကွင်းဆက်လို့လဲခေါ်တယ်ကလေးတို့အပါဝင်လူသားတွေကအသက်ရှင်နေထိုင်ဖို့အတွက်အစာနဲ့ရေစေဝါနေစရာအိမ်ဓာရီလိုအပ်ပါတယ်ဓာရီရရှိဖို့ရဲ့အတွက်ပတ်ဝန်းကျင်မှာရှိတယ်ဇီဝမျိုးကွဲတွေကိုမိခိုးနေရတယ်။လူတို့စားသုံးမှုအတွေ့စပားပြောင်းဟင်းနီးရွက်တွေကိုစိုက်ပျိုးပြီးကြက်ဝဲဘဲစားတဲ့အကောင်တွေကိုလည်းမွေးမြူကြရပါတယ်။ငါးပစွန်တွေကိုမြစ်ချောင်းအင်းအိုင်ပင်လယ်မှာရရှိပြီးမိုးမြင့်ရရှိဖို့အတွက်လည်းတောတောင်ထဲမှာရှာဖွေရပါတယ်။လူတို့ကျန်းမာရေးအတွက်လိုအပ်တဲ့ဆေးဝါးတွေကိုလည်းတဘာဝပတ်ဝန်းကျင်မှာရှိတဲ့တော်တောင်တဲကအပင်အမျိုးမျိုးနဲ့အရွက်အခောက်အသီးတွေမှပေါ်ဆက်သုံးဆွဲရတယ်။လူတွေနေထိုင်ဖို့အစအုံအုံဆောက်လုပ်ရင်အတွက်လဲတိဝါကျိန်တို့ကိုတဘာဝတော်တဲကရရှိတယ်။ဒါကြောင့်ဒီတဘာဝဝန်ကျင်မှာရှိတဲ့ဇီဝအရင်းအမြစ်များပျောက်ကွယ်မသွားဖို့အရေးကြီးတယ်ဆိုတာကိုကလေးတို့သိထားရမယ်နော်။ဟိုးရှိခေကတည်းကဒီလိုတဘာဝပတ်ဝန်းကျင်ဂေဟာစနစ်ကြီးပုံမှန်လဲပတ်ပြီးတက်ရှိတွေရှင်သန်နေထိုင်ခဲ့ကြတယ်။တဘာဝဂေဟာစနစ်ကြီးပုံမှန်လဲပတ်နေဖို့အတွက်ဇီဝမျိုးစိတ်မျိုးကွဲတွေပြည့်ပြည့်စုံနေဖို့လိုအပ်ပြီးအထဲကတခုခုချွတ်ယွင်းပြီးဆိုရင်တဘာဝဂေဟာစနစ်တစ်ခုလုံးပျက်စီးသွားမှာဖြစ်တယ်။အဲ့ဒီခါကျရင်ကလေးတို့အပါဝင်တက်ရှိတွေအားလုံးတဘာဝဘေးအန္တရာယ်တွေနဲ့ကြုံတွေ့ကြရမှာဖြစ်တယ်။တဘာဝပတ်ဝန်းကျင်မှာရှိတဲ့တစ်ပင်တွေကလူသားတွေအတွက်ဘလောက်အထောက်အကူလဲဆိုတာကလေးတို့သိကြလားတပင်တွေကနေအသက်ရှူရှိုက်ဖို့အောက်ဆီဂျင်တွေထုတ်ပေးတယ်အစာအစာပေးတယ်ဆေးဝါးပေးတယ်နေထိုင်ဖို့အစာအုံတွေစောက်လုပ်နိုင်တယ်မိုးရွာတဲ့အခါမိုးရေတွေအလွယ်တကူဆုံရှုံမသွားအောင်တပင်ရဲ့အမြစ်တွေကစုပ်ယူထိန်းထားပေးတယ်တပင်တစ်တော်တွေရှိခြင်းအပြင်မြေစီလွာတွေအလွယ်တကူဆုံရှုံမသွားဘူးမိုးများတဲ့အခါမြစ်ချောင်းတွေရဲ့ကမ်းမတွေပြိုကျမသွားအောင်တစ်ပင်တွေရဲ့အမြစ်တွေကကုတ်တွယ်ထိန်းထားပေးတယ်ကွတစ်ပင်တွေကမုန်တိုင်းလာတဲ့အခါလေကာကိုကာကွယ်ပေးထားတဲ့အတွက်လူနေအိမ်ခြေအဆောက်အုံတွေတက်ချီဆုံရှုံမှုနေစေတယ်တစ်ပင်တစ်တော်တွေရှိခြင်းဖြင့်ရာသီဥတုကိုမြတ်တာစေပြီးတဘာဝဘေးအန္တရာယ်တွေအလွယ်တကူမကြောက်ရနိုင်ဘူးပေါ့လူသားတို့အတွက်အကျိုးဖြစ်ထွန်းစရာတွေအများကြီးပဲဒါပေမဲ့လူသားတွေကတော့တစ်ပင်တစ်တော်တွေကိုအလေးမထားကြဘူးသူတို့ရဲ့လောဘကြောင့်တစ်တော်တွေကိုအစမတန်ခုတ်ယူသုံးဆွဲကြတဲ့အတွက်တစ်တော်တွေအတော်များများပြုံးတီးကုန်ပြီးတဘာဝဂေဟာစနစ်တွေပျက်စီးကုန်တယ်နိုင်ငံတွေမှာဒ တိဆောက်ထားတဲ့စက်ယုံအလုပ်ယုံတွေကလည်းချမှတ်ထားတဲ့စည်းကမ်းချက်တွေအတိုင်းမလုပ်ဆောင်ကြဘူးစက်ယုံကထွက်တဲ့စွန့်ပစ်ပစ္စည်းတွေရေစိုးရေညစ်တွေကိုစနစ်တကျမစွန့်ပစ်ကြဘူးအဲ့ဒီအတွက်ပတ်ဝန်းကျင်နဲ့ညစ်ချောင်းအင်းအိမ်တွေညစ်ညမ်းလာတယ်လူသားတွေရဲ့စီးမဲ့ကမ်းမဲ့လုပ်ဆောင်ချက်တွေကတော့အများကြီးပါပဲဒါကြောင့်ခုတော့တက်ရှိလောကကြီးတစ်ခုလုံးတဘာဝဘင်းအနေနဲ့ရင်ဆိုင်နေရပြီတစ်တော်တွေပြုံးလီကုန်လို့မိုးရွာရင်ရေကိုဆုပ်ယူမဲ့အပြင်တွေမရှိတော့ဘူးဒီအတွက်မိုးကြီးရင်မိုးရွေတွေကမြို့ရွာတွေထဲကိုဝင်ရောက်ပြီးအိမ်တွေရေမြုပ်ကုန်တယ်မြစ်ချောင်းကမ်းမတွေရေတိုက်စားပြီးကမ်းမပြိုကျတယ်နိုင်ငံရဲ့နေရာအတော်တော်များများဒီဒုက္ခတွေကိုရင်ဆိုင်နေရတယ်ဒါတွေမကသေးဘူးနှွေခါရောက်ရင်လဲရာသီဥတုတွေပူပြင်းခြောက်သွေ့လာတဲ့အတွက်ရေရင်းရေကန်တွေခန့်ခြောက်ပြီးရေရှားပါးမှုထံကိုခံကြရအောင်မယ်ရာသီဥတုတွေဖောက်ပြန်ပူပြင်းလာတဲ့အချိန်ခါမဟုတ်မုန်တိုင်းတွေကြမယ်ငလင်တွေလုံမယ်အခုကိုပဲ DNA တွေနဲ့ကြုံတွေ့နေရပြီဒါတွေရဲ့အဓိကအကြောင်းရင်းတွေကတော့လူသားတွေကြောင့်တဘာဝပတ်ဝန်းကျင်ကိရစ်နှင့်ပျက်စီးသွားလို့ပဲဖြစ်တယ်ဒါတွေကိုမပြုတ်ပြင်းမဲဒီတိုင်းပဲထားလိုက်မယ်ဆိုရင်နောက်နှစ်အနည်းငယ်ကြတဲ့အခါကမ္ဘာမြေကြီးတစ်ခုလုံးပျက်စီးသွားမှာဖြစ်တယ်ဒါကြောင့်ဒီတဘာဝပတ်ဝန်းကျင်ကိရစ်နှင့်ပြန်လည်ကောင်းမွန်လဲပတ်နိုင်ရန်ကြိုးပမ်းကြရမယ်ကွယ်လူသားတွေကြောင့်ပျက်စီးခဲ့ရတာတွေကိုလူသားတွေကပဲပြန်လည်ပြုပြင်တည်ဆောက်ကြရမယ်။ဒီကဘာမြေကြီးရဲ့မျိုးဆက်လူသားမျိုးနွယ်ဖြစ်တဲ့ကလေးတို့လည်းဒီတဘာဝဘီးတွေကနေလူကင်းအောင်ဘလို့လှုပ်ဆောင်ရမလဲဆိုတာစဉ်းစားကြည့်ကြရမယ်နော်။ကလေးတို့ကြောင့်အားတဲ့အခါတဘာဝပတ်ဝန်းကျင်နဲ့သက်ဆိုင်တဲ့စာအုပ်လေးတွေဖတ်ပြီးဘုဟုတ္တရှာကြပါ။ကဘာမြေကြီးဆက်လက်ရှင်သန်နိုင်အောင်အကောင်းဆုံးတွေလှုပ်ဆောင်နိုင်မလဲဆိုတာတွေးတော်ပြီးကလေးတို့တတ်နိုင်သလားလုံဆောင်ကြပါလို့ဒေါ်လေးကမှာချင်ပါတယ်ကွယ်ကလေးတို့တဘာဝပတ်ဝန်းကျင်ကိုချစ်မြတ်နိုးပြီးထိမ့်သိမ့်တက်သူတွေဖြစ်ကြပါစေကွယ်သောတာရှင်များရှင်ဒီအစီအစဉ်လေးကိုတော့အောင်ပင်လဲလူမှုဝန်းကျင်မဂ္ဂဇင်းအတွဲကိုအမှတ်55မှာဆ ्याम ကြီးညူရင်ဆောင်ရေးသားထားတဲ့အကြောင်းအရာကိုကလေးသူငယ်များဘူးတုတရစီရင်တင်ဆက်ပေးခြင်းဖြစ်ပါတယ်ရှင်
ဗုဒ္ဓရှင်များရှင်ကျမတို့ရဲ့ဗျာဒိတ်တော်စပေးစာယူတင်နန်းဌာနမှာအောက်ပါတင်ဒားများကိုပို့ချပေးလျက်ရှိပါတယ်ရှင်တင်ဒားများမှာဆိဒ္ဓတုခရှာဖွေခြင်းခရစ်တော်၏အသက်တာနှင့်ទုံတင်ကြမြတဘာဝတရားဤဆရာဝန်ရှိပါကျမ်းမာခြင်းနှင့်အသက်ရှိခြင်းသင်နဲ့သင်ကြမှာရေရှားဖွေတွေ့ရှိခြင်းလမ်းညွန်သင်ခန်းစာများဖြစ်ပါလေရှင်။သင်တန်းအလုံးဟာအခမဲ့သင်တန်းတွေဖြစ်ပါတယ်။ဖြစ်ဆိုပြီးတဲ့သူတိုင်းကိုဂုံပြုလွှာချီးမြှင့်ပေးမှာဖြစ်ပါလေရှင်
။တောတာရှင်များခင်ဗျာဓာတိတော်အတန်းစာပေးစာယူဌာနကိုဆက်သွယ်ခြင်းနဲ့ဆိုရင်တော့ဆက်သွယ်ရမယ့်ဖုန်းနံပါတ်ကတော့39 656 296 336နဲ့39 98 316694ကိုဆက်သွင်းနိုင်ပါတယ်။ဓာတိတော်အတန်းစာပေးစာဥထာဏာကိုအီးမေးလ်နဲ့ဆက်သွက်ခြင်းနဲ့ဆိုရင်တော့ lalawngbawla@gmail.com ကိုဆက်သွင်းနိုင်ပါတယ်။ဓာတိတော်အတန်းစာပေးစာဥထာဏာကို Facebook နဲ့ဆက်သွက်ခြင်းနဲ့ဆိုရင်တော့ SOESANDAR Facebook အကောင့်မှာဆက်သွင်းနိုင်ပါတယ
် AWR မျော်လင့်ခြင်းအတန်ကိုအားပေးနေတယ်သောတာရှင်များရှင်မျော်လင့်ခြင်းအတန်မှာအကြောင်းအရာတွေကိုပုံမသိရှိပြီးဖုန်းနဲ့ဆက်သွယ်လိုပါက3993936 4965နောက်ထပ်ဖုန်းတစ်လုံးအနေနဲ့3996464689ကိုဆက်သွယ်နိုင်ပါတယ်ရှင်
တော်တာရှင်များရှင် KSTA အာကခွန်ကျွန်းမှာ AWR မျိုးလင့်ချင်းအတံမြန်မာအစီအစဉ်များကိုအတံလွှင့်ခဲ့ခြင်းဖြစ်ပါတယ်ရှင
် AWR မျိုးလင့်ချင်းအတံကိုနာတော်တာဆင်ခဲ့ကြတော့တော်တာရှင်အရောက်တိုင်းပုံမှာဖျားသခင်ရဲ့ကြွယ်ဝစွာသောကောင်းကြီးမင်္ဂလာတက်ရောက်ပါစေကိုစိတ်နှပြချမ်းမွှေးလန်းကြပါစေ ဂျေဇုတင်ပါတယ်ခင်ဗျာ